ရုရှားနဲ့နယ်စပ်ဒေသဖြစ်တဲ့ယူကရိန်းပြည်ခါခီဖ်ဒေသအတွင်းမှာရှိတဲ့အရေးပါတဲ့မြို့ကိုရုရှားတို့ကနယ်စပ်ဖြတ်ကျော်ပြီးတိုက်ခတ်မှုတွေအရှင်မြင့်ပြုလုပ်နေတဲ့အတွက်ထောင်နေချေတဲ့ဒေသကနေဘေးကင်းရာထွက်ပြေးတင်းရှောင်နေကြရတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လူပေါင်း 4,100 နီးပါးကိုဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရကြောင်းခါခီဖ်ဒေသအုပ်ချုပ်ရေးမှူးအိုလက်ဆန်ဂူဘော့ဖ်ကလူမှုကွန်ရက်မှာရေးပါတယ်ဒါဟာဒေတာတွေမှာရှိတဲ့ကြေးရွာ၅ရွာကိုရုရှားတို့ကသိမ်းပိုက်လိုက်ကြောင်းကြေညာပြီးနောက်တနေ့မှာပဲအခုလိုပြောကြလိုက်တာပါနယ်စပ်မြို့ဖန်ရှန့်စ်ကနေထွက်ပြေးလာကြတဲ့ဒေတာကန်လူအုပ်တစုကိုဒီကနေ့တွေ့ရှိခဲ့တဲ့အကြောင်းအဲ့ဒီထက်ကအများစုဟာတက်ကြီးရွယ်အိုတွေဖြစ်ကြောင်း AFP သတင်းကလည်းရေးပါတယ်ရုရှားတပ်ဖွဲ့တွေကပြီးခဲ့တဲ့မေလ10ရက်တောက်ချနေ့မှာယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းနယ်စပ်ဒေသကိုထိုးစစ်ဆင်တိုက်ခိုက်တာမှာလွန်ခဲ့တဲ့နှစ်နီးပါးကသူတို့မောင်းထုတ်ခံရတဲ့နေရာတွေရှိရာကိုရုရှားတပ်ဖွဲ့တွေအနည်းငယ်ပြန်လည်ရရှိသွားတယ်လို့ဆိုပါတယ်ရုရှားရဲ့တိုက်ခိုက်မှုကြောင့်အရသာသေဆုံးမှုတွေလည်းရှိနေတာမှာကလိုက်ဘုတ်ကျေးရွာကအသက်63နှစ်အရွယ်အမျိုးသားတဦးရုရှားတို့ရဲ့အမျိုးကြီးထိမှန်ပြီးတော့သေဆုံးသွားတယ်လို့ဆန်ဘူဂော့ဖ်ကပြောပါတယ်ခင်ဗျ